ချင်းပြည်နယ်မင်းတပ်မြို့မှာအကန့်အသတ်နဲ့ဆံကိုတည်ယူဖို့စစ်ကောင်စီတာဝန်ရှိတဲ့သူတွေဘက်ကခွင့်ပြုလိုက်ပေမဲ့အခြေခံစားသုံးကုန်ဈေးနှုန်းတွေကတော့အတက်ဖက်မှာပဲဆက်ပြီးတော့ရှိနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေမှာလည်းစားနပ်ရိက္ခာအကူအညီကအတော်လေးကိုလိုအပ်နေတယ်လို့ကုညီရေးအဖွဲ့တွေကပြောတဲ့အကြောင်းဆက်ပြီးပြောပြပေးပါမယ်ရှင်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားဒီရက်ပိုင်းမှာတော့တိုက်ပွဲတွေမရှိတော့ပါဘူး။ပြီးခဲ့တဲ့ရက်တွေကကုံစီတဲယူခွင့်တွေကန့်သက်ထားလို့ဆန်လိုတလောက်ဝယ်မရတဲ့အခက်အခဲတွေရှိခဲ့ပါတယ်။အကန့်အသတ်နဲ့ကုံစီတဲဆောင်ခွင့်ကိုစစ်ကောင်စီဘက်ကဒီရက်ပိုင်းမှာခွင့်ပြုခဲ့ပေမဲ့ဆန်စည်းတွေကတော့တက်နေတယ်လို့ဒေသခံတဦးကပြောပါတယ်။ကုံစ
ီတဲတော့ကရစီစီရောတက်တဲ့ဆန်စည်းရောတက်တဲ့တော့ကြောက်ကြောက်။ဒီခါလည်းကြံတော့လို့ရှိရင်တော့တကြီးကို2000ညာနဲ့ရောင်းဖို့ကြားတယ်
မင်းတပ်မြို့မှာစံတအိတ်ကို3000ခွဲနဲ့စစ်ကောင်စီဘက်ကရောင်းချနေပေမဲ့အရေးအတွက်ကန့်သက်ချက်ကြောင့်တချို့တွေအတွက်တော့လောင်းငါမှုမရှိဘူးလို့ဒေသခံတွေကပြောပါတယ်။မဖြစ်မနေဝယ်ယူနေရတဲ့အခြေခံစားတောက်ကုန်ဈေးနှုန်းတွေကလည်းဈေးတွေတက်နေတယ်လို့ပြောပါတယ်
။ကုန်ဈေးနှုန်းကတော့တော်တော်လေးတက်ပါတယ်။ရှေးကတိတ်တာက1000လောက်ရှိတယ်။စားကအထုပ်သေးက900လောက်နဲ့ရတယ်။ရင်းမှတရားများနဲ့ဝယ်တာက900လောက်ရှိနေတယ်စားထုပ်က။ပေါက်ရှိကတော့ကျွန်တော်4000ပတ်ဝန်းကျင်ရှိတယ်
အခြေခံကုန်စည်နှုန်းတွေတက်နေလို့မင်းတပ်မြို့မှာဒေသခံတွေအခက်တွေ့နေသလိုစစ်ဘေးရှောင်ဒုက္ခသည်တွေမှာလည်းအလှရှင်တွေမရှိတာကာလကြာပြီးဖြစ်တာကြောင့်နေစားအလုပ်တွေလုပ်ကိုင်ပြီးတော့ဝမ်းရည်ကိုဖြည့်ရှင်းနေရတယ်လို့စစ်ရှောင်တွေကိုကူညီပေးနေတဲ့ခရီးရန်ဆရာတော်တပါးကမိန့်ပါတယ
်စစ်ပြည်ဆောင်တွေကလည်းအခုကိုဟာကိုကနေနေစားငှားလိုက်ခြင်းမှအဲ့လိုရတဲ့ဟာလေးနဲ့ခုဆောင်ဝေးဖို့စီစဉ်ကြမှာတိုးပဲဖြစ်တဲ့မျိုးတွေစားကြတာပေါ့အထောက်အထားတော့အများကြီးကျူးကျူးကြပါတော့
ဆရာနာသိမ်းပြီးတဲ့နောက်ပိုင်းဒေတာတွေလက်နက်ကင်ပြိပခတွေကြောင့်ပြည်တွင်းမှာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရသူချင်းပြည်နယ်အတွင်းမှာ9800ကျော်ရှိတယ်လို့သုတေသနဌာနတစ်ခုဖြစ်တဲ့ ISB မြန်မာရဲ့စာရင်းတွေမှာဖော်ပြပါတယ်။တကယ့်လက်တွေ့မှာတော့ဒီအရေးအတွက်ထပ်ပိုနိုင်ပါတယ်လို့လည်းပြောပါတယ်။ဘေးလွရာကိုထွက်ပြေးနေရသူတွေဟာသူတို့ရဲ့အိုးအိမ်နဲ့အလုပ်ကိုင်းတွေကိုစွန့်ခွာလာရတဲ့အတွက်စားတောက်နေထိုင်ရေးအတွက်အလှရှင်တွေကိုပဲအဓိကထားအားထားနေရတာပါ။အခြေခံကုန်စည်နှုန်းတွေတက်လာနေလို့ဒေသခံတွေအခက်တွေ့နေသလိုစီဘေးဆောင်ဒုက္ခသည်တွေမှာလည်းလိုအပ်ချက်တွေပို့ပြီးတော့များလာတယ်လို့တနိုင်တစ်ပိုင်ကူညီပေးနေသူတွေကလည်းပြောပါတယ်ရှင်။